ရခိုင်ပြည်နယ်မှာဆက်လွေလုပ်ငန်းတွေဈေးတက်နေတာကြောင့်ဆက်လွေလုပ်ငန်းတွေရပ်တန့်နေပါတယ်။ဆရာနာသိမ့်ပြည်နောက်ပိုင်းဆက်လွေလုပ်ငန်းသုံးပစ္စည်းဈေးတွေနှစ်ဆလောက်မြင့်တက်နေတာပါ။ဆက်လွေလုပ်ငန်းသုံးပစ္စည်းတွေပြည်နယ်ထဲတင်သွင်းခွင့်ကိုပြည်နယ်ကောင်စီကကန့်သတ်ထားတယ်လို့ဆက်လွေလုပ်ငန်းရှင်တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကဆက်လွေလုပ်ငန်းတွေအခြေအနေနဲ့ပတ်သက်ပြီးရခိုင်ကလာတဲ့သတင်းကိုတော့ကိုညင်းညာကပြောပြပေးပါပါခင်ဗျာ။
ရခိုင်ပြည်နယ်မှာ73စီဈေးနဲ့ဆောက်လုပ်ရေးပစ္စည်းဈေးတွေတက်နေတာကြောင့်ဆောက်လုပ်ရေးလုပ်ငန်းတချို့ရပ်ဆိုင်းထားပါဗျ။ဘီလက်မြေလိုအဓိကအိမ်ဆောက်ပစ္စည်းဈေးတွေကနှစ်ဆလောက်တက်သွားတဲ့အတွက်အခက်အခဲဖြစ်နေတယ်လို့အစအဦးကန်ထရိုက်ဆောက်လုပ်ရေးလုပ်ငန်းရှင်ဦးစိုးလွင်ကပြောပါဗျ။
ဆောက်လုပ်ရေးလုပ်ငန်းတွေကအမှန်တကယ်လည်းရပ်ဆိုင်းသွားတာမျိုးပါဗျ။ဒီပစ္စည်းဆောက်လုပ်ရေးပစ္စည်းရဲ့ဈေးနှုန်းကအရင်ကဟိုဘီလက်မြေတဲကို6500ဆိုလို့ရှိရင်အခုက1000ခွဲနီးပါးထိကျသွားပါလေ။ဆိုတော့ဟိုတော်ရုံလူတွေကမလုံနိုင်ကြတော့ဘူး။နောက်လောက်လက်စားအဆောက်အဦတွေကလည်းတိုးလို့တန်းတော့ဖြစ်နောက်ပြီးတော့ဒီတချို့ဟိုဒီအလုပ်သမားတွေကြတော့လည်းပိုင်ရှင်ဝင်ကြီးအခက်ဆက်သွားဝင်ကြီးအဆင်မပြေလို့ပါဝင်နေကြတက်တက်ဖြစ်တယ်လေအများကြီးရှိရပါတော့။အဲလုပ်ငန်းလည်းမရှိတော့ဘူးပေါ့အဲ့လိုပုံစံမျိုး။
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုန်းတွေထိုးတက်သွားခဲ့သလိုဗန်တွေကလည်းငွေထုတ်ဖို့ခက်ခဲတာတွေကြောင့်ဆောက်လက်စားလုပ်ငန်းတွေရပ်ထားရတာပါလုပ်ငန်းတွေရပ်နေတဲ့အတွက်ဆောက်လုပ်ရေးလုံသားတွေအလုံးလက်မဲ့ဖြစ်နေကြတယ်လို့ဦးစိုးလွင်ကပြောပါတယ
်အလုံးလက်မဲ့ကရာခိုင်နှုန်းလိုက်ဆိုရင်တရားမှာ80လောက်ထိရှိပေါ်ကြပါပြီဟိုဆောက်လုပ်ရေးအလုပ်ကိုမလုပ်ဖက်တော့ဘူးဒီပြန်ဟာပြောင်းလုပ်တဲ့လူတို့အစိုးအလုပ်မရှိဘဲထိုင်နေရတဲ့လူတို့ပေါ့နော်အဲ့လိုရှိပါတယ်သူတို့အနေနဲ့သူတို့ကတော့ဟာဒီကောင်စားဝတ်နေခက်ခဲကြီးကြုံနေရတယ
်ပြည်ပကပစ္စည်းတင်သွင်းမှုတွေလည်းထိခိုက်နေတဲ့အတွက်စောက်လို့ရေးသုံးပစ္စည်းတွေဈေးတက်နေတဲ့အပြင်တချို့ပစ္စည်းတွေဆိုရင်ပြတ်လတ်တဲ့အထိဖြစ်နေတယ်လို့ရခိုင်ပြည်နယ်စောက်လို့ရေးလုပ်ငန်းရှင်များအသင်းတွဲဘက်ဗန္ဒာရင်မှုဦးထွန်းလှကျော်ကပြောပါတယ
်နိုင်ငံခြားကပစ္စည်းတွေကနေပြီးတော့နိုင်ငံရေးမတည်မငြိမ်လို့ဟာပေါ့လောလောဆယ်မဝင်တာတွေလည်းရှိတယ်အဝင်နေတာလည်းရှိတယ်ပြီးတော့ပြည်တွင်းကထုတ်လုပ်တဲ့ဟာလူတွေအားလည်းဘယ်လိုဆိုမလဲဒေါ်လာဈေးတွေတက်တော့သူတို့ကွန်ပျူတာကြီးကိုလည်းပြင်ပြီးတော့ရောင်းကြတာပေါ့အဲ့ဒီဟာကတပိုင်ရောင်းဈေးတင်တာကတော့အဲ့လောက်ထိနဲ့တော့ဟာဟိုမဖြစ်သေးဘူးဒီကလူတွေကလည်းဝေရောင်းသမားတွေကလည်းအဲ့ဒီကဝေရတာကိုနည်းနည်းတက်ရင်အင်းများများပြင်ပြီးတော့ရောင်းတဲ့ပုံစံမျိုးပဲကြားတယ
်ရခိုင်ပြည်နယ်အုပ်ချုပ်ရေးကောင်စီကရခိုင်ပြည်နယ်တဲကိုဆောက်လုပ်ရေးပစ္စည်းတွေအပါအဝင်ကုန်ပစ္စည်းတချို့ကိုတင်သွင်းခွင့်ကန့်သတ်ထားတာကြောင့်လည်းအခက်အခဲကြုံနေကြရတာဖြစ်ပါတယ်
။တော်တော်များများတော့ပါတယ် PCI တင်နေအများကြီးတယ်။အဲဒီယူရောကပြည်မှာကပေးလာမယ်ဆိုရင်ကဘော်တင်နေဆိုရင်အရောက်ဆိုင်ကလားအရောက်ဆိုင်ကဆိုရင်အရောက်ဆိုင်ကမဲပုန်နေပြီးတော့နေလဝင်ကြီးရဲ့ခွင့်ပြုချက်တင်ရတယ်လေ။အဲဒီခွင့်ပြုချက်ရပြီးမှပဲအဲ့ဒီကိုပေးလာလို့ရတယ်
။ရခိုင်ပြည်နယ်ဟာငကိုတဲကဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးပြည်နယ်တစ်ခုဖြစ်လို့အခုလိုဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းနေရတာဟာပြည်내ရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေနိုင်တယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကပြောပါတယ်။ရခိုင်ပြည်내အတွင်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်ပြီးလည်ပတ်လာနိုင်အောင်အစိုးရနဲ့ဆောက်လုပ်ရေးလုပ်ငန်းရှင်အသင်းတို့ဆွေးနွေးတိုင်ပင်အဖြေရှာသင့်တယ်လို့ရခိုင်ပြည်내ဆောက်လုပ်ရေးလုပ်ငန်းရှင်များအသင်းတွဲဘက်ဗန္ဒာရေးမှူးဦးထွန်းလှကျော်ကပြောပါတယ်
။ဆောက်လုပ်ရေးလုပ်ငန်းတွေပြန်ဖို့ဆိုတာကတော့မဆောက်လို့လုပ်ငန်းရှင်အသင်းနဲ့ဟိုအစိုးရဖွဲ့စည်းနေနဲ့ဆွေးနွေးပြီးတော့အဖြေချာမှာပဲဟိုဖြစ်မှာပေါ့တည်တည်ချာချာလေးစီနေကနေအဖြေတုံးမှာပဲအဖြေပေါ်မှာလာမှာပေါ့အခုကနေပြီးသူတို့တန်တာဈေးနှုန်းတွေကောက်တဲ့အချိန်မှာတော့ကြာရင်ဒီနေ့ကောက်တဲ့ဈေးနှုန်းနဲ့နောက်တစ်လဈေးနှုန်းနဲ့ကနေပြီးတော့ gap ပေါ်ဟောင်းမှုတွေညနေတော့လုံမဲလူကလေးတော့စိုးရင်ကြောင်ကြောင်မှုနဲ့မလို့ရရဘူးလေအဲ့ဒါတော့ဟိုဒီဈေးနှုန်းတက်တဲ့ပေါ်မှာနေပြီးတော့ဒီကုမ္ပဏီတွေကိုဘယ်လိုဖြည့်ချောရမလဲကုမ္ပဏီရဲ့အကျိုးအမြင်နဲ့နေပြီးတော့နိုင်ငံရဲ့ infrastructure ကိုနေပြီးတော့အမြင်ဆုံး cost center ကိုဘယ်လိုလုပ်မလဲဆိုပြီးတော့ဟိုဆောင်းလွှဲလုပ်ငန်းရှင်အသင်းနဲ့ဟိုဆိုးရွားပွဲစည်းနေနဲ့မကြမကြအစည်းအဝေးတွေလုပ်ပြီးတော့ညီနိုင်လိုက်ရင်တော့ဖြည့်ထွက်လာမှာတော့ထင်တယ
်ရခိုင်ပြည်နယ်မှာဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းနေတာနဲ့ပတ်သက်ပြီးပြည်နယ်ကောင်စီကဘာတွေအရေးယူလှုပ်ဆောင်နေသလဲဆိုတာသိရဖို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တချို့ပြည်ပရင်းနှီးမြှုပ်နှံမှုတွေပြန်ရုပ်သိမ်းသွားခဲ့သလိုဆက်ပြီးမလဲပတ်နိုင်ပဲရပ်ထားတဲ့လုပ်ငန်းတွေလည်းရှိနေပါတယ်73စီဈေးနဲ့ကုန်စည်နှုန်းတွေမြင့်တက်လာနေတာကြောင့်တခြားတည်ယူပို့ဆောင်ရေးနဲ့တနိုင်တပိုင်လုပ်ငန်းတွေလည်းပုံမှန်လဲပတ်နိုင်တဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ